နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကယာကနန်းရှိတဲ့ကျောင်းသူတွေကိုပြန်ပြီးဆွဲမှုကိုသူတို့လုပ်ဆောင်လာဆိုပြီးတော့ဒီအစ္စလမ်စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ Boko Haram အဖွဲ့ကကြီးညာလိုက်ပါတယ်။ပြန်ပြီးဆွဲထားတဲ့ဒီလူတွေကိုလည်းရောင်းပစ်မယ်ဆိုပြီးတော့သူကချင်းချောက်ပြောဆိုပါတယ်။ဟူဆန်ဘာသာစကားနဲ့ပြောထားတဲ့ဒီဗီဒီယိုဖိုင်ကိုတင်းလာနေတဲ့ကသင်းအေဂျင်စီတွေကိုပြပုတ်ခဲ့ရမှာအခုလိုကြီးညာပြောဆိုမှုပါဝင်တာပါ။ဒီ main clip တွေကိုသူပြန်ပြီးဆွဲခဲ့တာဖြစ်ပြီးတော့သူတို့ကိုဈေးကွက်မှာရောင်းပစ်မယ်ဆိုပြီးတော့ Boko Haram အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အဘူဘကာရှကူကအဲ့ဒီဗီဒီယိုဖိုင်ထဲမှာကျင်းဝါပြောဆိုထားပါတယ်။ပျောက်ဆုံးနေတဲ့အမျိုးသမီးငယ်တူရဲ့ဖခင်ဖြစ်သူကတော့သူတို့အနေနဲ့အကူအညီမဲ့နေရဆိုပြီးတော့ VOA ကိုပြောခဲ့ပါတယ်။သူ့ရဲ့တမီးအပါအဝင် main clip တွေသတင်းကိုသူတို့ဘာမှထပ်မကြားတော့ဘူး။ဖျားသခင်ကိုဆူတောင်းယုံကလွဲပြီးတော့သူတို့ဘာမှမလုပ်မကင်တက်ဖြစ်နေရတယ်လို့ဖခင်ဖြစ်သူကပြောခဲ့တာပါ။နိုင်ဂျီးရီးယားနိုင်ငံရဲ့ဘိုနိုပြည်နယ်ကချီဘုတ်မြို့ကျောင်းတစ်ကျောင်းက main clip ငယ်တွေကိုတရက်သမားတွေဟာဒီပြီးခဲ့တဲ့ April 14ရက်နေ့မှာပြန်ပြီးဆွဲပြီးတော့ဖမ်းဆီးသွားကြတာပါ။လွမြောက်လာသူအချို့ရှိပေမဲ့လို့မင်းကလေး286ဦးကတော့ပျောက်ဆုံးနေသေးရှိတယ်လို့နိုင်ဂျီးရီးယားအာဏာပိုင်ကပြောထားပါတယ်။ဒီမင်းကလေးတွေပြန်လွတ်လာဖို့အတွက်လုံနိုင်ချေရှိတာအားလုံးလုဆောင်ဖို့ဆိုပြီးတော့နိုင်ဂျီးရီးယားသမ္မတဖြစ်တဲ့ Goodluck Jonathan ကဒီလုံခြုံရေးအာဏာပိုင်ကိုအမိန့်ထုတ်ထားပါတယ်။အတိမပြုတ်နိုင်သေးတဲ့သတင်းတွေရဆိုရင်တော့မင်းကလေးချို့ဟာသူ့ကိုပြန်ပြီးဆွဲသူတွေနဲ့လက်ထပ်ခဲ့ပြီးတော့ကျန်သူတွေကတော့နေကြားဖြတ်ပြီးတော့ကင်မရွန်နဲ့ချက်နိုင်ငံတွေကိုပြောင်းရွှေ့ခံထားရတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။